KNU ကရင်မျိုးသားစည်းရုံးအထွေထွေအတွင်းမှူအောင်ဖြစ်တဲ့ဖဒိုမန်ရှာလဖန်းကြာဆုံးခြင်း၁၇နှစ်ပြည့်အောင်မေပွဲခန်းနာကိုသူ့မွေးရစာတီးဖြစ်တဲ့အေယာဝတီတိုင်းပန်းတနော်မြို့နယ်တောချောင်းကြီးရွာမှာဒီကနေ့ကျင်းပခဲ့ပါတယ်။ VOE ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
2008ခုနှစ်ဖေဖော်ဝါရီလ14ရက်နေ့ညနေ4နာရီခွဲအချိန်လောက်မှာအမိမတိသနတ်သမား2ဦးရဲ့လှုပ်ကြံပစ်ခတ်မှုကြောင့်သူနေထိုင်ရာထိုင်းနိုင်ငံမဲဆောက်မြို့ရဲ့နေအိမ်မှာ KNU အထွေထွေတွင်းရေးမှူးဟောင်းဖလိုမန်းရှာလာဖန်းကွယ်လွန်ခဲ့တာအခုဆိုရင်17နှစ်ပြည့်သွားပါပြီ။သူကွယ်လွန်ခြင်းနှစ်ပတ်လည်နေ့ကိုသူ့ရဲ့ဇာတိပတ်တော်မြို့နယ်တောချောင်းကျေးရွာမှာဒီကနေ့ကျင်းပရမှာတော့အာဏာပိုင်တွေဘက်ကစောင့်ကြည့်တာတွေရှိခဲ့တယ်ဆိုပြီးဖလိုမန်းရှာရဲ့အကိုဖြစ်သူမန်းတင်ရွှေကပြောပါတယ်။
ကတော့ပန်းဝေးလာချရဲနောက်တစ်ခုကလာပြီးအနေပြည့်တယ်သူ့ထုတ်ပတ်တိနဲ့ပတ်သက်လို့လည်းဒီပန်းဝေးချတဲ့နေရာမှာပဲတော့ဖတ်ပြတယ်လက်ဆိုင်ကပန်းတော်က SP ရမ်းသိဘူးတယောက်နှစ်ယောက်တော့လာပြီးတော့သူတို့ဆိုင်တစ်ဆိုင်မှာဆိုင်ပြီးတော့နားထောင်ပြီးတော့ကြည့်လိုက်တယ်အလုံးကျွန်တော်မြေးလိုက်တဲ့ဟိုပန်းဝေးကျင်းအနာတောင်ရှိတဲ့လူမြေးလိုက်တဲ့ခါကျဘာမှဟိုအကြောက်ရှိရှိဘူ
းဘလို့မဆာလာဖန်းဟာKNU အတွင်းဩဇာကြီးတဲ့ခေါင်းဆောင်တူဖြစ်တယ်လို့တက္ကသိုလ်ကျောင်းသားနိုင်ငံရေးသမားလည်းဖြစ်ခဲ့ပါတယ်။သူ့ကိုကရင်လူထုကြားမှာရေးသားချစ်ခင်မှုတွေရှိကြတယ်လို့သူကြဆုံးမှုအတွက်ကြီးမားတဲ့ဆုံးရှုံးမှုအဖြစ်ကရင်လူထုတွေကယူဆနေကြပါတယ်။သူ့ကိုလှုပ်ကြံခဲ့သူတွေရဲ့ကားကိုမဲဆောက်ရဲစခန်းမှာဖမ်းဆီးနိုင်ခဲ့ပေမဲ့အခုတည်းကသူ့ကိုလှုပ်ကြံတက်ဖြတ်သူဘယ်သူဆိုတာကိုတော့တိတိကျကျဖော်ထုတ်နိုင်တာတော့မရှိသေးပါဘူး။အကိုဖြစ်သူမန်းတင်ရှည်ကတော့လှုပ်ကြံတက်ဖြတ်မှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်။
သူလောက်ကျန်ခံရတဲ့အဓိကအချက်ကတော့သူကနေချာကျက်နဲ့နောက်မျိုးသားစစ်စပေါက်ဒီကြောင့်အလုံးစံခံရတယ်လို့ပဲကျွန်တော်တို့ထင်တယ
်ပရိုမန်ရှာဟာကွဲလွန်ချိန်မှာ KNU အထွေထွေအတွင်းရေးမှူးတာဝန်ထမ်းဆောင်နေပြီးအသက်63နှစ်ရှိပါပြီသူလောက်ကျန်ခံရတဲ့နှစ်ပတ်လည်နေ့ရောက်တိုင်းမှာအထိမ့်မတ်ခန်းနာတွေကိုထိုင်းမြန်မာနယ်စပ်ကကရင်လက်နက်ကင်တွေထိန်းချုပ်ရာနေရာတွေမှာလည်းကျင်းပကြတယ်လို့မိသားစုဆွေမျိုးတွေသူ့ကိုချစ်ခင်သူတွေကလည်းသူ့ဇာတိမျိုးမှာကျင်းပခဲ့ပါတယ်ရှင်